Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA American တိုင်းရဲ့2022ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါ။အခုအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။တရင်တွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါ။တရင်နေတယ်မှာဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြံတော်ဆန်းစုကြည်နဲ့တွဲဆောင်ခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုနောက်တစ်ခေါက်သွားတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကပြောဆိုလိုက်ပါတယ်။ရေနံစည်ထိန်းထားနိုင်မှု OPEC မှာရုရှားနဲ့မဟာမိတ်တွေကထုတ်လုပ်မှုလျှော့ဖို့သဘောတူလိုက်ပါတယ်။အာဖဂန်နစ္စတန်ကဘူးမှာရုရှားတန်ရုံနီဘုံးပေါက်ကွဲတဲ့အတွက်တန်ရုံဝန်ထမ်း2ဦးသေဆုံးပါတယ်။တရုတ်စီချွန်မှာတော့အပြင်းငလျင်ကြောင့်22ဦးသေဆုံးခဲ့ပါတယ်။အဲ့ဒီလိုမြန်မာနဲ့ကဘာကသတင်းတွေကိုဥစွာတင်ပြပေးပါပါ
။ကောင်းပါပြီရှင်။ရုရှားနိုင်ငံမှာစီးပွားရေးဖိုရမ်တက်ဖို့ရောက်နေတဲ့မြန်မာစစ်ကောင်စီအကြီးအကဲရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကြားဖို့ရှိတာကတော့
အဲအဓိကတော့အမေရိကန်ရဲ့ဒေါ်လာကိုတကဘာလုံးကတုံးနေရတဲ့ဟာကိုသူကဆန့်ကျင်ဖို့ပေါ့နော်။ဒါကိုအဓိကဥတည်ပြီးတော့တခြား
မြန်မာအရေးသုံးသပ်သူဦးရဲထွန်းပြောသွားတာပါ။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ပါကစ္စတန်ကတန်းနေချီတဲ့ရေပေးသင့်ကလေးငယ်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတာ။အိန္ဒိယမှာကျောင်းသားတွေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးနေတာနဲ့အမေရိကန်မှာခလုံခွင့်ရရေးစောင့်ဆိုင်းနေသူတွေအတွက်နယ်စပ်ကလုပ်ငန်းအစီအစဉ်တစ်ခုအကြောင်းကိုလည်းတင်ပြမှာပါ။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောင်သတင်းတွေကိုကိုခင်မောင်စိုးမနဲ့ကိုစောမိုးကျော်တို့ကပြောပြပေးပါရှင
်။ရုရှားတပ်တွေရဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်Zaporizhia nuclear database ဆက်ရုံမှာနောက်ဆုံးကြန်နေတဲ့ဓာတ်ပေါင်းပုံနဲ့ database line တွေအဆက်အသွယ်ပြတ်တောက်ကုန်တယ်လို့ Ukraine ဆိုရပိုင်း nuclear database company ဖြစ်တဲ့ Anadolu ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါအားလိုင်းပြတ်တောက်သွားတာတွေကိုပြန်လည်ပြင်ဆင်ဖို့ကုမ္ပဏီကစူးစမ်းသွားမှာဖြစ်ပေမဲ့ဆက်ရုံနီးပစ်ခတ်မှုတွေဆက်လက်ရှိနေအောင်မယ်ဆိုရင်တော့လုံဆောင်မှုမဖြစ်နိုင်ဘူးလို့ Ukraine ဆိုင်ဝင်ကြီး German Koshenko က Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဆက်ရုံနီးလက်နက်ကြီးတွေနဲ့ပစ်ခတ်မှုကို Russia နဲ့ Ukraine အပြန်အလှန်ဆွဆဲပစ်တင်ကြပါတယ်။ Russia တပ်တွေကဆက်ရုံနီးလက်နက်တွေကိုတုံထောင်လာတူလောင်ထားပြီးဆက်ရုံကိုအကာအကွယ်ယူကာတိုက်ခိုက်နေတယ်လို့ Ukraine ဘက်ကဆွဆဲပါတယ်။ဒီချိန်ထဲမှာပဲဥရောပကိုဓာတ်ငွေတင်ပို့မှုရပ်ဆိုင်သွားတာဟာဥရောပရဲ့ပိတ်ဆို့အရေးယူမှုကြောင့်လို့ရုရှားကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ပိတ်ဆို့အရေးယူခဲ့တာကြောင့်လိုအပ်တဲ့ပစ္စည်းတွေမရတဲ့အတွက် Nord Stream 1 pipeline ပြုပြင်ထိန်းသိမ်းနိုင်ခြင်းမရှိတာကြောင့်ရပ်ဆိုင်းခဲ့ရတာလို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူ Dmitry Peskov ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားနဲ့ဥရောပကြားစွမ်းအင်တိုက်ပွဲဖြစ်နေတဲ့အတွက်ဥရောပတိုက်မှာဓာတ်ငွေဈေးတွေတဟုန်တိုးတက်သွားပြီးတနင်္လာနေ့တုန်းကဥရောပဈေးကွက်ထိုးကျသွားခဲ့ပါတယ်ခင်ဗျာ။
ရှင်နံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့သူ့ရဲ့မဟာမိတ်ရုရှားဦးဆောင်တဲ့ရှင်နံထုတ်လုပ်ရောင်းချတဲ့နိုင်ငံတွေကရှင်နံဈေးနှုန်းကိုထိန်းထားနိုင်ဖို့ရည်ရွယ်ပြီးထုတ်လုပ်မှုကိုအနည်းငယ်လျှော့ချကြဖို့သဘောတူညီလိုက်ကြပါတယ်။လာမယ့်အောက်တိုဘာလမှာကမ္ဘာဝယ်လူအားရဲ့3.1%လောက်ရှိတဲ့ရှင်နံစီးပေါင်း3,000,000,000ကိုနေ့စဉ်ထုတ်လုပ်မှုကနေလျှော့ချသွားဖို့တနင်္လာနေ့ကကြေညာလိုက်တာပါ။ဈေးကွက်မှာမတိမငြိမ်အခြေအနေကြုံတွေ့ခဲ့ရင်OPEC အဖွဲ့ကြီးရဲ့ဥဆောင်ဖြစ်တဲ့ Saudi Arabia နိုင်ငံအနေနဲ့အချိန်မရွေးအထူးအရေးပေါ်အစည်းအဝေးခေါ်ယူဖို့လဲအားလုံးကသဘောတူညီလိုက်ကြပါတယ်။အနောက်နိုင်ငံတွေမှာစီးပွားရေးနှေးကွေးမှုကြာဆင်းမှုစိုးရိမ်မှုတွေနဲ့အတူနိုင်ငံတကာ Brent ရေနံဈေးနှုန်းဟာဇွန်လထဲမှာတစ်စီးကိုဒေါ်လာ120ကနေ95ဒေါ်လာကိုကြာဆင်းသွားပါတယ်။ Russia ဒုတိယဝန်ကြီးချုပ် Alexander Novik ကလည်းOPEC အပေါင်းရေနံထုတ်လုပ်တဲ့နိုင်ငံအဖွဲ့အစည်းတွေအနေနဲ့ထုတ်လုပ်မှုကိုဖြတ်တောက်လိုက်တာဟာအားနည်းနေတဲ့ကမ္ဘာစီးပွားရေးပြန်လည်တိုးတက်လာမှုရဲ့မျှော်လင့်ချက်ကိုရောင်ပြန်ဟပ်လိုက်တာဖြစ်တယ်လို့တနင်္လာနေ့ကပြောကြားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်မြို့တော်ကဘူးမှာရှိတဲ့ရုရှားတန်ယုံဝင်ပေါက်အနီးတနင်္လာနေ့ကဘုံတလုံးပေါက်ကွဲခဲ့တဲ့အတွက်တန်ရုံဝင်သား2ဦးအပါအဝင်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ဒီဝင်ခွင့်ဗီဇာလျှောက်ထားဖို့စောင့်ဆိုင်းနေသူတွေကိုစီစဉ်ပေးဖို့တန်ရုံဝင်သား2ဦးအပြင်ထွက်လာစဉ်မှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးအမည်မသိအကြမ်းဖက်အဖွဲ့ကတိုက်ခတ်ခဲ့တာဖြစ်ကြောင်းရုရှားနိုင်ငံသားရေးဝင်ကြီးဌာနနဲ့မျက်မြင်တွေကိုကိုးကားပြီးရုရှားသတင်းဌာနတွေကပြောဆိုခဲ့ပါတယ
်။
အကြမ်းဖက်လို့ရဆိုတာတန်တရားဖြစ်စရာမရှိပါဘူး။ဒါဟာလက်ခံနိုင်စရာမရှိသလိုဒ ီလောက်ရမျိုးကိုလည်းရှုံချပါတယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပက်စကော့ကပြောဆိုခဲ့ပါတယ်။ကပူရတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူခလစ်ဇာဒရန်ကတော့တေဆုံအသေးခံဘုံခွဲသမားဟာလူအုပ်ထဲမှာဘုံခွဲဖို့ကြိုးစားခဲ့ပေမဲ့မရောက်လာမီတာလီဘန်လုံခြုံရေးတပ်ဖွဲ့ကလေးကပြစ်ခတ်ခဲ့တဲ့အတွက်တေဆုံပြီးဘုံပေါက်ခွဲခဲ့တာလို့ Twitter ကနေတချင်ပြောဆိုပါရယ်။အာဖဂန်ရသား၄ဦးတေဆုံပြီး၁၀ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့လည်းအတည်ပြုပြောဆိုပါရယ်။အခုလိုတည်ဆုံခဲ့မှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးစာကေးလက်ဘရော့ကလည်းတည်ဆုံသူတွေအတွက်ဝန်ထဲကြောင်ပြောဆိုပါရယ်။အာဖဂန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့အာဖဂန်ကောင်းဆောင်နဲ့ရုရှားတို့ရဲ့ရင်းနှီးတဲ့ဆက်ဆံရေးကိုတိကျခံမမဟုတ်ကြောင်းနဲ့ဒီကိစ္စကိုသေချာစုံစမ်းပြီးတန်ယုံကိုလည်းလုံခြုံရေးတိုးချထားမယ်လို့ပြောဆိုခဲ့ပါရယ်ခင်ဗျာ
။ပြည်ထိုင်နိုင်ငံရဲ့နိုင်ငံသားရဲ့ဝန်ကြီးလစ်ထရပ်စ်ဟာကွန်ဆာဗေးတစ်ပါတီတွင်ရွေးကောက်ပွဲမှာအနိုင်ရရှိပြီးပါတီကောင်းဆောင်ဖြစ်လာတယ်လို့နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ခံရတော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံအတွင်းစွမ်းအင်သုံးစွဲကားတွေတချိန်တို့မြင့်တက်နေတဲ့အချိန်နဲ့စီးပွားရေးကျဆင်းနေတဲ့အချိန်တွေကြားမှာသူဟာလက်ရှိဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့နေရာကိုပြောင်းလဲတာဝန်ယူမှာဖြစ်ပါတယ်။အသက်48နှစ်ရှိထရပ်စ်ဟာသူနဲ့ပါတီတွင်းရှင်ပြိုင်ရွေးချယ်ကြတဲ့ဗန်နာရေးဝန်ကြီးဟောင်းရရှီဆူနက်ကိုအနိုင်ယူပြီးဗြိတိန်နိုင်ငံရဲ့တတ်တရမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတော့မှာပါ။သူ့အရင်အမျိုးသမီးဝန်ကြီးချုပ်တွေကမာဂရက်သက်ချာနဲ့ထရီဇာမေတို့ဖြစ်ကြပါတယ်လစ်ထရပ်စ်အနေနဲ့လက်ရှိဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့အတူအစိုးရသစ်ဖွဲ့စည်းဖို့ဗြိတိန်ဘုရင်မကြီးအဲလစ်ဘက်ရဲ့တရားဝင်ဖိတ်ကြားချက်အရသူ့ရဲ့စကော့တလန်ပြည်ကနွေရာသီစံတော်အိမ်ကိုသွားရောက်မှာဖြစ်ပါတယ်ဒီကနေ့အင်္ဂါနေ့မှာဝန်ကြီးချုပ်တာဝန်ကိုစတင်တာဝန်ယူပြီးနောက်အစီအစဉ်အရလန်ဒန်မြို့ကအမှတ်30ဒေါင်းနင်းလန်အစိုးရဝန်ကြီးချုပ်အိမ်တော်ကနေတိုင်းပြည်ကိုမိန့်ခွန်းပြောကြားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 11.13 MHz 540 kHz 8133 MHz 551 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့အင်္ဂါနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုတောက်တကောက်မသွားတော့ဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတည်းကမြန်မာနိုင်ငံကိုသွားရောက်စဉ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတဲ့အပေါ်ဖြစ်နိုင်ခြေရှိတဲ့သဘောမျိုးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ကြောင်းလက်ရှိအခြေအနေမှာဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်ထပ်မံချခံရတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာ ISEAS အရှေ့တောင်အာရှလေ့လာရေးဌာနကပြုလုပ်တဲ့ဆွေးနွေးပွဲမှာတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုဆွဲချက်အများအပြားနဲ့စစ်တပ်အာဏာပိုင်တွေကဆွဆွဲပြီးပြစ်ဒဏ်တွေချမှတ်ထားတာစုစုပေါင်းထောင်ဒဏ်အနည်း20ရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့လတဲ့စစ်ကောင်စီအကြီးအကဲအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ခရီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုကိုသတင်းစကားပါဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးခိုင်မာတဲ့ခြေလှမ်းတွေလုံနိုင်မှုအဆိုပြုခဲ့တာဖြစ်ကြောင်းကုလသမဂ္ဂရဲ့ဆက်ဆံရေးဟာတရားဝင်မှုကိုအတိမတ်ပြုဖို့မဟုတ်ကြောင်းအထူးကိုယ်စားလှယ်ကကြေညာတဲ့ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မြန်မာစစ်ကောင်စီကတော့ဒီထုတ်ပြန်ချက်ဟာတစ်ဖက်သက်ဆံပြီးအထင်မြင်လွဲမှားတိုင်စရာဖြစ်တယ်လို့ဆိုကာတွဲဆုံမှုအတွင်ပြောဆိုခဲ့တဲ့အချက်အလက်တွေကိုစာမျက်နှာ28မျက်နှာနဲ့ထုတ်ပြန်ခဲ့ပါတယ်အထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့တနင်္လာနေ့ကဆွေးနွေးမှုအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးအကြတဲ့တွေနဲ့မတည်ငြိမ်မှုတွေကြောင့်နေရစွန့်ခွာထွက်ခွာလာသူတွေအများအပြားရှိနေတာကြောင့်နိုင်ငံတကာအတိုင်းအဝန်းကဝိုင်းဝန်းကူညီကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
။နာမည်ကြီးအယ်ဂျာဇီရာသတင်းတောက်အမျိုးသမီးဖြစ်တဲ့ Sharing Avu Alek ကိုမိမိတို့တပ်ဖွဲ့ဝင်တယောက်ကပြစ်ခတ်တပ်ဖြတ်ခဲ့တာဖြစ်နိုင်ခြေများတယ်လို့ Israel စစ်တပ်ကပြောလိုက်ပါတယ်။ဣသရေလတပ်ဖွဲ့အတွင်းစုံစမ်းစစ်ဆေးတွေးရှိချက်ကိုဣသရေလစစ်ဘက်ဆိုင်ရာအစစ်မြင့်အရာရှိတဦးကတနင်္လာနေ့မှာကြေညာလိုက်တဲ့အပေါ်အယ်ဂျာဇီးရာသတင်းဌာနကဝေဖန်လိုက်ပါတယ
်။ဝါအဘကာအယ်မောဒူအ်ဂါမီဒန်ဝါဝါဒီဟ်ဘီအန်အယ်ဟဒဖ်မင်ဟူမူ
တာဝန်ယူရမှာကိုရှောင်လွဲဖို့ရည်ရွယ်နေတယ်ဆိုတာထင်ရှားပါတယ်လို့အယ်ဂျာဇီးရာသတင်းဌာနရဲ့ဂျေရုဆလင်နဲ့အနောက်ဘက်ကန်ဒေသယုံခွဲတာဝန်ခံဝါလစ်အယ်အိုမာရီကဣသရေလစစ်တပ်ရဲ့ကြေညာချက်ကိုတုံ့ပြန်ပြောဆိုလိုက်တာပါ တိမ်ပိုက်ခံဂျော်ဒန်မြစ်အနောက်ဘက်ကဒေသမှာပြီးခဲ့တဲ့မေလကစစ်စင်ရေးတစ်ခုအတွင်းအယ်ဂျာဇီးရာသတင်းတောက်ကိုစစ်သွေးကြွတဦးအဖြစ်မှားယွင်းပစ်ခတ်မိခဲ့တာပါလို့အစ္စရေးစစ်တပ်ကပြောပါတယ်ဒါပေမဲ့လည်းအစ္စရေးစစ်သားရဲ့ပြစ်ခတ်မှုကြောင့်တေဆုံးတာဟုတ်မဟုတ်အတိအကျသိဖို့တော့မဖြစ်နိုင်ပါဘူးလို့လည်းပြောပါတယ်ပါလက်စတိုင်းဘက်ကတော့အဲ့ဒီပြစ်ခတ်မှုဟာအစ္စရေးတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ထားပါတယ်အဲ့ဒီဖြစ်စဉ်အစပိုင်းကတော့သတင်းတောက်အမျိုးသမီးကိုပါလက်စတိုင်းစစ်သွေးကြွတွေကပြစ်ခတ်တပ်ဖြတ်ခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့အစ္စရေးဘက်ကစွပ်စွဲခဲ့ပါတယ်ဒါပေမဲ့အခုအခါကျတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုအတွင်းသူတို့အစ္စရေးစစ်သားတယောက်ကမှားယွင်းပြီးပြစ်ခတ်လိုက်တာဖြစ်နိုင်ခြေရှိပါတယ်လို့လည်းပြောင်းပြီးပြောဆိုနေပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဖလော်ရီဒါပြည်နယ်မာအာလာဂိုအပန်းဖြေဆိုင်ကနေတင်စီသွားခဲ့တဲ့ထောင်ထဲချီတဲ့အထောက်အထားတွေကတချို့ကိုပြန်ပေးသင့်မပေးသင့်စစ်စစ်ဖို့လွတ်လပ်တဲ့အထူးစစ်ဆေးအရာရှိခန့်အပ်ရေးသမ္မတဟောင်းရဲ့တောင်းဆိုချက်ကိုပြည်ထောင်စုတရားသူကြီးကခွင့်ပြုလိုက်ပါတယ်အမေရိကန်စုံစမ်းရေးဘျူရို FBI ကတင်စီခဲ့တဲ့အထူးအကန့်အစင်တန်းမှတ်တမ်းတွေကိုတရားရေးဌာနကစစ်ဆေးပြီးဖြစ်တာကြောင့်အထူးစစ်ဆေးရေးအရာရှိကိုတာဝန်ပေးစရာမလိုကကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကတရားရေးဌာနကကန့်ကွက်ထားခဲ့ပေမဲ့လည်းဖလော်ရီဒါပြည်နယ်ခရိုင်ကခရိုင်တရားသူကြီးအဲလင်ကန်တော်ကတင်းလာနေမှာခွင့်ပြုလိုက်တာဖြစ်ပါတယ် FBI ကသိမ်းဆည်းခဲ့တဲ့အထောက်အထားမှတ်တမ်း11,000တဲက900လောက်ဟာသမရဟောင်းထရန့်သိမ်းဆည်းခွင့်ရှိတဲ့စာရွက်စာတမ်းတွေဖြစ်ပြီးပြန်ပေးဖို့လိုကောင်းလိုနိုင်ကြောင်းတရားရေးဌာနကပြောဆိုထားပါတယ်လွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးရေးအဖြစ်တာဝန်ပေးဖို့ရာသီသူတွေရဲ့အမည်စီရင်ကိုတောက်ကြနေနောက်ဆုံးထားတင်သွင်းဖို့တရားရေးဌာနကပြောဆိုထားပါတယ်ဒါတရားရေးဌာနကထရန့်နဲ့တရားရေးဌာနဘက်ကိုပြောဆိုထားပါတယ်အထူးစုံစမ်းရေးအရာရှိမခန့်အပ်ပြီးခင်အထူးစုံစမ်းစစ်ဆေးတာတွေကိုရပ်ဆိုင်းဖို့လည်းညွှန်ကြားထားပါတယ်
တရုတ်နိုင်ငံအနောက်တောင်ပိုင်းမှာတနင်္လာနေ့ကအင်အားပြင်းငလျင်လှုပ်ခတ်ပြီးအနည်းဆုံးလူ22ဦးသေဆုံးခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါရယ်စီချွမ်းပြည်နယ်မှာအဲ့ဒီနေ့နေ့လယ်ပိုင်းကပြင်းအား6.8အဆင့်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပါရယ်အဲ့ဒီငလျင်တန်းကြောင့်စီချွမ်းပြည်နယ်မှာအခုနောက်ဆုံးလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်လျှက်စင်မီတွေပြတ်တောက်အိမ်တွေပျက်စီးမြေတွေပျို့ကျကုန်တယ်လို့နိုင်ငံပိုင်တရုတ်ဘူသတင်းဌာနကဖော်ပြထားပါရယ်ခင်ဗျာ
အင်္ဂါနေ့မနက်ဖြန်ထိတိုင်ရောက်တဲ့တဲ့တွေကိုတော့ကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာစစ်ကောင်ဆောင်အကြီးအကဲဟာဗလာဒီဗော့စတော့ကမြို့ကအရှိဖျားစီပွားရေးဖိုရမ်မှာရုရှားသမ္မတနဲ့တွေ့ဆုံမှုရှိနေပါတယ်အင်္ဂါနေ့ဆွေးနွေးပွဲအတွင်းဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်ဟာအခြားတက်ရောက်သူတွေနဲ့အတူရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပါတယ်စစ်အာဏာသိမ်းတဲ့လို့ရကြောင်းအနောက်နိုင်ငံတို့ရဲ့တန်ခတ်အရေးယူမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံကစစ်ကောင်ဆောင်နဲ့ယူကရိန်းပေါ်ကျူးကျော်မှုကြောင့်ပိတ်ဆို့တန်ခတ်ခံထားရတဲ့ရုရှားနိုင်ငံကောင်ဆောင်တို့ကြားတွေ့ဆုံမှုကနေနိုင်ငံရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းအကဲခတ်တချို့ကခံမှန်းပါတယ်မြန်မာအရေးသုံးသက်သူဦးရဲထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ရုရှားသမ္မတနဲ့အဲ့လိုတွေ့ခွင့်ရမယ်ဆိုတဲ့အခါကျတော့နိုင်ငံရေးအရာကတော့ဟိုနာဇာကဥက္ကရာကတော်တော်ဝင်းသာသွားမှာပေါ့เนาะခရိုင်းသွားတဲ့အခါမှာတချို့ခီးစဉ်ကလည်းသူ့ဘာသာသူသွားတာဟိုဘက်ကဖိတ်တာလည်းမဟုတ်ဘူးပေါ့เนาะနောက်ဝန်ကြီးအဆင့်လောက်နဲ့ပဲအမြင့်ဆုံးတွေ့ရတာဆိုတော့ဒီတစ်ခါတော့နိုင်ငံရေးအရာတော့နာဇာကဥက္ကရာအတွက်တော့အောင်ပွဲတစ်ခုပေါ့เนาะနာဇာကအတွက်စိတ်တက်ရေးရာအရာအားကိုရှိတယ်ဆိုတဲ့ဟာကိုနည်းနည်းစိတ်ချမ်းသာလိုက်မယ်လို့ထင်တယ်။ဘာကြောင့်လို့ဆိုတော့အရင်ကျွန်တော်တို့88အရေးခင်းနေပါတယ်ဖြစ်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေကဝိုင်းပယ်ထားခံရတဲ့စစ်အစိုးရကိုတရုတ်ကပဲနည်းနည်းနွေ့နွေ့ထွေးထွေးလှုပ်တယ်ကုလသမဂ္ဂမှလည်းအကာအကွယ်ပေးတယ်သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအဲဒီကလာတယ်ပြည်တွင်းရဲ့ဒီစတင်မှုကလည်းအခုလိုဘလောက်အထိမပြင်းထန်ဘူးပေါ့နော်အခုဒီတစ်ခေါက်မှကတော့တရုတ်ကလည်းဒီဂျားညက်မှဆိုးတဲ့အတွက်ကြောင့်မလို့သူ့ရင်းနှီးမြှုပ်နှံမှုတွေလည်းရင်းနှီးနှီးမလှုပ်ရဲနောက်ဆက်ဆံတာမှနည်းနည်းသတိထားဆက်ဆံနေရတဲ့အခါကျတော့သူ့ရင်းရင်းနှီးနှီးဆက်ဆံမဲ့အင်အားကြီးနိုင်ငံလိုနေတာပေါ့
ဟုတ်ကဲ့ဦးရထွန်းနောက်ထပ်ရောဒီတစ်ခေါက်မှထူကြမှုအတွက်ဘယ်လိုထောက်ပြကြလဲ
တခြားကတော့ဒီဖိုရန်ကအမှန်ကတော့2015လောက်ကလေးကစပြီးတော့ရွေချက်ကတော့လူနေကျဲပါပြီးတော့ခေါင်းလွန်လာတဲ့ရုရှားအရှိပြားပေါ့တဘာဝတန်ဇာတာတွေအများကြီးရှိတာ哦အဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ဖို့ ਨੇ အဲ့ဒီပစိဖိတ်ဒေတာက
အင်အားကြီးနိုင်ငံတွေစီးပွားရေးတောင်းတင်းတဲ့နိုင်ငံတွေကလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့ရည်ရွယ်ပြီးတော့စပြီးတော့လုပ်ခဲ့တာပေါ့ဒီနှစ်တစ်ခေါက်စက်တင်ဘာလရောက်တိုင်းမှာဒါပေမဲ့ဒီနှစ်ကကြတော့ယူကရိန်းကိုကျူးကျော်တိုက်ခိုက်လိုက်တဲ့အတွက်ကြောင့်မလို့တချို့နိုင်ငံတွေကတော့လာဘူးလို့သိရတယ်ဥပမာဂျပန်နိုင်ငံလိုနိုင်ငံမျိုးပေါ့နော
်ဟုတ်ကဲ့ဒီရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးအဓိကဆွေးနွေးလေးရှိတဲ့ဒီအရှေ့ပြားစီးပွားရေးဖိုရမ်မှာဒီတစ်ခေါက်ဘလို့အဓိကဦးစားပေးတွေဖြစ်လာနိုင်လဲဦးရထွန်
းဒီတစ်ခေါက်မှာဒီဖိုရမ်ရဲ့ဆောင်ပုဒ်ကထူးခြားတယ်ဒီ on the path to multipolar war ဆိုပြီးတော့ဒေဗေကတော့ဝင်ရိုးစုံကဘာစီတို့ချီတက်ဆို့ပေါ့ဗျာเอกဝင်ရိုးပေါ့เนาะ unipolar war ကနေပြီးတော့ဒီဝင်ရိုးစုံကဘာကိုပြောင်းဖို့ဆိုပြီးတော့အဓိကတော့အမေရိကန်ရဲ့ဒေါ်လာကိုတကဘာလုံးကတုံးနေရတဲ့ဟာကိုသူကဆန့်ကျင်ဖို့ပေါ့เนาะဒါကိုအဓိကဥတည်ပြီးတော့တခြားနိုင်ငံအနေနဲ့ဆွေးနွေးကြမှာပေါ့
ဟုတ်ကဲ့အဲ့ဒီတော့မြန်မာနဲ့ရုရှားအတွက်ရောအဓိကဘာတွေဆွေးနွေးစရာတွေဖြစ်လာနိုင်မလဲ
အခုကနိုင်ငံပေါင်း40လောက်ကလာတက်ကြမယ်ဒါပေမဲ့အထူးထူးခြားခြားကျွန်တော်တို့နိုင်ငံနဲ့ရုရှားနဲ့ကဘဝတူတွေဖြစ်နေတယ်အထူးသဖြင့်တော့ဒီဒေါ်လာပေါ့နိအမေရိကန်နဲ့အနောက်နိုင်ငံနေရာနေပြီးတော့ဆန့်ရှင်လုပ်ပြီးတော့ပိတ်ဆို့ရေးယူခံထားရတဲ့နိုင်ငံတစ်ခုဆိုတော့ဘဝတူတွေဖြစ်နေတယ်နောက်တစ်ခါလောင်စာဆီကလည်းရုရှားနောက်စားစီကိုမဝယ်နဲ့ဆိုပြီးတော့အမေရိကန်ကယူကရိန်းနဲ့သဘိမ့်မှောက်အနောက်နိုင်ငံတွေကိုလည်းဆော်အော်အဲ့လိုဖြစ်တော့ဟိုရုရှားကလည်းသူ့ရဲ့ gas တွေရောရေနံစီတက်စီစတာတွေရောမရောင်းရတော့ဒီဘက်ကိုတောင်းတာပေါ့အဲ့တော့တရုတ်တို့အိန္ဒိယတို့ကလည်းဝယ်ပေးတဲ့ခါကျတော့သူကတော့ခက်ခဲရတလောက်ကြီးမတွေ့ဘူးပေါ့အမြန်မာလည်းအဲ့ဒီအချိန်မှာအတော်ပဲပေါ့ပြည်တွင်းမှာလောင်စာဆီဈေးနှုန်းတက်နေတာဒေါ်လာဈေးတွေတားတက်နေတာအဲ့လိုအခက်အခဲတွေဖြစ်နေတဲ့အချိန်မှာရုရှားဆီကလောင်စာဆီတို့ဘာလို့ရမယ်ဘာညာဆိုတော့အခုဆွန်လို့ပဲသွားတဲ့အခါမှာရုရှားအရှိပြားကိုယင်းနှမြုပ်နှံဖို့တော့မြန်မာနိုင်ငံကလုံနိုင်မှာမဟုတ်ပါဘူးဒါပေမဲ့ရုရှားနဲ့စီးပွားကုန်သွယ်ဖို့ကိစ္စကတော့အများကြီးကျွန်တော်တို့နိုင်ငံကညှော်လင့်စရာတွေရှိတာပေါ့နော်လက်နဲ့ခရမ်းမီးကြောက်ကတော့အရင်တုန်းကဝင်နေကြဆိုတာတော့သိပ္ပံနာကြီးမဟုတ်ဘူးပေါ့နော်နောက်တစ်ခါဒီနျူကလ িয়ার စွမ်းအင်နဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ဘာညာအရင်တစ်ခေါက် MOU ဖိုးထားတာတွေပါတယ်ရှိတယ်အဲ့ဒါတွေလည်းဘယ်လိုဆက်လုပ်မလဲဆိုတာတွေဆွေးနွေးမယ်ရုရှားနဲ့မြန်မာနဲ့လေကြောင်းတိုက်ရိုက်ခီးစဉ်တွေလည်းပြန်တန်းတော့မယ်လို့လည်းကြားတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရထွန်းခင်ဗျာ
ကိုဝင်မင်းပါရှင်အခုတော့ပါကစ္စတန်နိုင်ငံဘက်ကသတင်းတပုတ်တင်ပြပါမယ်ရှေလွတ်မုံမှုအကြီးအကျယ်ကျုံးလိုက်ရတဲ့ပါကစ္စတန်နိုင်ငံမှာရေပေးသင့်ပြည်သူ33တန်းရဲ့တဝက်နေပါကကလေးငယ်တွေဖြစ်ပြီးသူတို့အတွက်အရေးပေါ်အကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂ UNICEF ကပြောပါရယ်။မိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ကလေးငယ်400အပါဝင်လူထောင်200ကျော်သေဆုံးခဲ့ပြီးကလေးငယ်တွေအတွက်လိုအပ်တဲ့အခြေခံအဆောက်အဦတွေလည်းပျက်စီးခဲ့ရပါရယ်။ VOA သတင်းထောက် Lisa Schling သတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကပြောပြထားပါရယ်ရှင်
။မိုးသောမိုးနဲ့နောက်ဆက်တွဲရေကြီးတဲ့အကျိုးဆက်ကပါကစ္စတန်နိုင်ငံတဝမ်းမှာရှိတဲ့စာတင်ကျောင်းအနည်းဆုံး 18,000 ပျက်စီးပြိုပျက်ခဲ့ရတယ်လို့တန်ပေါင်းများစွာသောကလေးငယ်တွေပညာသင်ကြားခွင့်ဆုံးရှုံးနေရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကခန့်မှန်းပါတယ်ကလေးတွေအတွက်မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေပေးနေတဲ့ဆေးရုံနဲ့အခြားအဆောက်အုံတွေမှာလည်းလုပ်ငန်းတွေလုံးဝရပ်ဆိုင်းသွားတာပါနိုင်ငံတွင်းအန္တရာယ်အများဆုံးကြုံနေရသူတွေထဲမှာကလေးငယ်တွေလည်းပါဝင်တယ်လို့UNICEF ရဲ့ပါကစ္စတန်ဌာနကိုယ်စားလှယ်အဗ္ဒူလာဖာဒဲကပြောကြပြီးအဲ့ဒီကလေးတွေဟာရေဘေးဒဏ်အခံရဆုံးခရိုင်82ခုကဖြစ်တယ်လို့ဆိုပါတယ်ရေဘေးဒဏ်မခံရခင်ကတည်းကကလေးတွေရဲ့40ရာခိုင်နှုန်းဟာအာဟာရချို့တဲ့တာမျိုးကိုယ်ခန္ဓာဖွံ့ဖြိုးမှုနှေးကွေးတာအပါအဝင်ကျန်းမာရေးချို့တဲ့နေရတယ်လို့ဖာဒဲကအစ္စလာမဘတ်မြို့ကနေပြောပါတယ်ရေဘေးသင့်ဒေသကကလေးတွေဟာနေအိမ်ရောစာသင်ကျောင်းပါဆုံးရှုံးခဲ့ရတယ်လို့ရည်နဲ့ပတ်သက်တဲ့ယောဂါတွေဖြစ်လာတော့မဲ့အန်ဒီရယ်ကိုလည်းကြုံနေရတယ်လို့သူကဆိုပါတယ်
။ Diarrhea, cholera, all the diseases you can imagine will hit and quite soon.
One shot ကာလာဝန်ယောဂါစတဲ့ကုသယောဂါတွေမကြာခင်ဖြစ်လာတော့မှာပါ။ဒါကြောင့်အဲ့ဒီအန်ဒီရယ်ကိုကြိုတင်ကာကွယ်ဖို့ကျွန်တော်တို့ပြင်ဆင်မှုတွေလုပ်ဖို့လိုပါတယ်။ဆောင်းရင်းကလည်းရောက်လာမှာဆိုတော့အစင်သင့်ပြင်ထားဖို့လိုအပ်ပါတယ်
။ရေလွှမ်းမှုမှုရှိတဲ့နေရာတွေမှာသွားရေးလာရေးခက်ခဲလို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအခက်ကြုံနေရကြောင်းသူကပြောပါတယ်ဒါပေမဲ့လည်း UNICEF အဖွဲ့ကတော့ရေဘေးသင့်ပြည်နယ်၄ခုမှာစာနာမှုအကူအညီတွေပေးဖို့ဖြန့်ဝေပေးနေတယ်လို့ဆိုပါတယ်အသက်ကယ်ဆယ်ရေးနဲ့ကူညီကယ်ဆယ်ရေးတွေမရှိမဖြစ်လိုနေချိန်မှာအားနည်းတဲ့ကလေးငယ်တွေကိုကာကွယ်စောင့်ရှောက်မှုပေးရေးကလည်းအချိန်နဲ့အမျှအရေးကြီးတယ်လို့ Fadel ကပြောပါတယ် စိတ်ပိုင်းဆိုင်ရာပံ့ပိုးမှုလုပ်ပေးဖို့အတွက်စေတနာဝန်ထမ်းလှူသားတွေကို UNICEF ကလေ့ကျင့်သင်ကြားပေးထားတယ်လို့သူကပြောပါတယ်
We also have set up child friendly spaces and we have also activated our PSEA
ကလေးတွေနဲ့တရင်တနီတွဲဆုံနိုင်မဲ့နေရာမျိုးကိုကျွန်တော်တို့ဘက်ကပြင်ဆင်ထားတာရှိပါတယ်။တစ်ချိန်တည်းမှာပဲကလေးတွေလိမ်မိုင်းဆိုင်ရာအမျက်ထုတ်တာမခံရအောင်ကာကွယ်ဖို့အတွက်လည်းပြင်ဆင်ထားပါတယ်။ကလေးတွေသာမကတခြားအကာအကွယ်မဲ့နေတဲ့လူမှုအတိုင်းဝိုင်းကိုလည်းအမျက်ထုတ်မခံရအောင်ကူညီဖို့ပြင်ဆင်ထားပါတယ်။
ပါကစ္စတန်ရေပေးကြောင့်မိသားစုပေါင်းများစွာနဲ့ကလင်းငယ်အများအပြားအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးတချို့ဆိုရင်မိဘတွေအုပ်ထိန်သူတွေနဲ့ကွဲကွာသွားခဲ့ပါတယ်မကြခင်လောက်ရမယ့်အရေးကြီးဆုံးလုပ်ငန်းတွေထဲမှာသူတို့ဘယ်သူဘယ်ဝါဆိုတာခွဲခြားအတည်ပြုပေးရေးအကာအကွယ်ပေးရေးနဲ့နောက်ဆုံးဒီကလေးတွေကိုသူတို့မိသားစုတွေနဲ့ပြန်လည်စုံစည်းပေးရေးလို့ဖြစ်တယ်လို့ဖာဒဲကပြောပါတယ်ခင်ဗျာ
ကိုညာဝေအောင်ပါရှင်တာတာရှင်များရှင်အိန္ဒိယနိုင်ငံမှာအယာမမြို့ကြီးတွေကိုတိုးချဲ့တိဆောက်ရမှာစိန်လန်းဆူပြေတဲ့တပင်တွေကိုခုတ်ထွင်ရှင်းလင်းနေတာကြောင့်တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကတပင်ထိန်းသိမ်းဆောက်ရှောက်ရေးအစဉ်တစိုက်ဟောပြောစည်းရုံးနေကြပါတယ်မြို့တော်နယူးဒေလီအနီးကဟာမြန်နာပြည်နယ်မှာလည်းစိန်လန်းဆူပြေတဲ့တောအုပ်တွေပျောက်ပြတ်မသွားအောင်မြို့ဆက်တွေလူငယ်လူရွယ်တွေကိုတဘာဝပတ်ဝန်းကျင်သမားတွေကပညာပေးနေကြပါတယ်ညူဒေလီမြို့ကနေအန်ဂျနာပါစရီချာတရင်ပစ်ဖို့ထားတာကိုဆက်ပြီးတော့ရှူစာနာစင်ပါရှင်။တနင်္ဂနွေနေ့မနေ့တိုင်းမြို့ရဲကရောရွာနီးချုပ်ဆက်ကကျောင်းသားလူငယ်တွေပါဟာယာနာပြည်နယ်တဲကမန်ဂါဘာနီတောအုပ်ထဲလာပြီးတော့လက်ပြားတွေငှက်တွေကိုလိုက်ရှာဖွေလေ့လာကြသလိုတစ်ပင်ပန်းမှန်အကြောင်းနဲ့တဘာဝပတ်ဝန်းကျင်ထိနေရေးလုပ်ငန်းတွေကိုလည်းစူးစမ်းသင်ယူကြပါတယ
်
။အပင်နေတဲ့တိရစ္ဆာန်လေးတွေကိုကျွန်တော်တို့ထိခိုက်အောင်မလုပ်သင့်ပါဘူး။အပင်တွေပိုပြီးစိုက်ပျိုးသင့်တယ်လို့နေရာတကာအဆောက်အဝုံတွေစောက်တာမျိုးကိုလည်းမလုပ်သင့်ပါဘူ
းစီးပွားရေးဖွံ့ဖြိုးတိုးတက်နေတဲ့ညူဒီလီမျိုးအနည်းမြေအေက680အကျယ်ရှိတဲ့ဒီလိုနေရာမျိုးမှာတက်တော်တွေကိုထိန်းသိမ်းရတာလွယ်ကူတာတော့မဟုတ်ပါဘူးဆောက်လို့ရေးသမားတွေမျက်စိကျနေတဲ့ဒီတော့အုပ်ထက်မှာအဆောက်အုံတွေမဆောက်ဖို့လွန်ခဲ့တဲ့9နှစ်လောက်ကဒေသခံတဘာဝပတ်ဝန်းကျင်အုပ်စုတွေနဲ့တရားရုံးအကြားတရားရင်ဆိုင်ခဲ့ပြီးမှထိန်းသိမ်းရေးလုပ်ငန်းတွေဆောင်နိုင်တာဖြစ်ပါတယ်ရွာသူရွာသားတွေကတော့မင်္ဂတော်အုပ်ကိုမြင့်မြတ်တဲ့နေရာတစ်ခုအဖြစ်သတ်မှတ်ပြီးမျိုးဆက်တွေနဲ့ကြီးထိန်းသိမ်းလာကြတာပါ။တော်အုပ်ထဲကတစ်ပင်တွေကိုလည်းဘယ်သူမှခုတ်ခွင့်မရှိပါဘူး။အခုလိုတစ်ပင်တွေရဲ့တံပိုးကိုမိမောင်းထိုးပြတဲ့အခါဂေဟဗေဒစနစ်မျှတမှုရှိရေးတစ်တော်တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုတည်တာခံတွေပို့ပြီးတော့သဘောပေါက်လာကြပါတယ်။တဘာဝပဝန်းကျင်ရဲ့ယာတက်ကြွလှူရှားသူဆွနင်းဟာဆနာကတော်အုပ်တွေကိုကာကွယ်ဖို့အရေးကြီးပုံကိုမျိုးဆက်တဲ့လူငယ်တွေကိုသင်ကြားပြသပေးနေလို့ဖြစ်ပါတယ်
။ Land development ဘီ जरूरी है लेकिन साथ के साथ जो है हमें एक जो
सिस्टम ရိုးရိုးရမရှိလို့ဖြစ်လို့ပဲအကန့်သတ်တော့ထားရပါလိမ့်မယ်။မျိုးဆက်တစ်ခုကတဘာရင်းမြစ်အလုံးကိုသုံးဆွဲလိုက်လို့နောက်မျိုးဆက်တွေဘူးမကြံတော့တာမျိုးဖြစ်လို့မရပါဘူး
။ကဘာပေါ်ကလူရဲ့အထူးထားဆုံးမျိုးတစ်ခုအနီးမှာနေထိုင်ကြတဲ့ကလေးတွေကဒီသဘောတဘာဝကိုအလွယ်တကူသဘောပေါက်ကြပါတယ်။
The main thing we need is oxygen. So
လူတွေအတွက်လိုအပ်တဲ့အောက်ဆီဂျင်တန်းငွေကိုအပင်တွေကပေးတယ်လို့ကျောင်းသားကလေးဆာဝါခါဟိုကပြောပါတယ်။နောက်ထပ်ကျောင်းသားကယ်ရန်ဟာဆနာကလည်
း Jungle ki hai matlab mam jungle mein jo jeev jo jeev jantu rehte hain hame zinda rakhte hain.
လူသားတွေအသက်ရှင်နေထိုင်နိုင်အောင်တောထဲကတတ္တဝါတွေကအထောက်အကူပြုကြပါတယ်။လူတွေနဲ့တောရိုင်းတိရစ္ဆာန်တွေကြားအပြန်အလှန်အကျိုးပြုကြတာဟာတဘာဝရဲ့စည်းကမ်းတစ်ခုလည်းဖြစ်ပါတယ်။
မင်္ဂဘာနီတော့ဟာမြို့ပြချက်ထွင်ရင်းနဲ့တဘာဝပဝန်းကျင်ထိနေရေးကြားထိတ်တိုက်သူတဲ့လက္ခဏာတရဖြစ်လာတာပါဒီလိုတောအုပ်တွေကိုထိန်းသိမ်းဆောက်ရှောက်ဖို့အရေးတကြီးလိုအပ်လာတယ်လို့လည်းတဘာဝပဝန်းကျင်ရေးလှုပ်ရှားသူတွေကပြောကြပါတယ
် Cities and citizens in urban areas also need access to green space they also need water
မြို့ပြမှာနေထိုင်ကြတဲ့သူတွေတို့ဆိုင်းနှံဆူပြည်တဲ့နေရာမျိုးရှိဖို့လိုပါတယ်သူတို့လည်းတောက်သုံးရင်လည်းလေကောင်းလေတန့်လိုအပ်ကြပါတယ်အဲ့အရာကိုလည်းမြို့ပြအနီးတစ်ဝိုက်မှာရှိတဲ့ဟိုက်လိုတောအုပ်တွေကဖဏိပေးနေတာပါတောအုပ်တွေကိုကာကွယ်ပြီးတော့တခြားတစ်ဖက်မှာလည်းဆောက်လုပ်ရေးတွေလုပ်မယ်ဆိုရင်ဇီဝဂေဟစနစ်တွေကိုထိခိုက်မှုရှိမှာမဟုတ်သလိုမြို့သူမြို့သားတွေလည်းပိုပြီးစိတ်ချမ်းသာကြမှာပါအ
ကြောင်းသူအကြောင်းသားတွေကလည်းသူတို့နေသူတို့ဟာနဲ့တဘာဝပဝန်းကျင်ထိနေရင်နှီးလန့်တစ်တွေတီထွင်ခဲ့ကြသလိုတချို့ကတော့တဘာဝတရားကိုပို့ပြီးတော့တမှုထားတာလာကြတာပါအကြောင်းသားကလေးရှီဗန်ဂူဂျာကတပင်တွေအတွက်လိုအပ်တဲ့မြေစီလွားတွေရေနဲ့စီးပါမသွားအောင်ကြောက်တုံးတွေနဲ့စီးပြီးတော့ကာယံပေးပါရယ်။ကျောင်းသူကလေးအနီတာကတော့တပင်တွေငှက်တွေနဲ့လက်ပြာကလေးတွေတိတ်လာတဲ့အတွက်တီးထက်မကပိုးပြီးတော့တွေးချင်မြင်ချင်မိပါတယ်လို့ပြောပါရယ်။ ဒီလိုကျောင်းသူကျောင်းသားတွေကတဘာဝပဝန်းကျင်အရေးရေရှည်လေးထားကြမယ်သူတွေလည်းဖြစ်ပါတယ
်5-10 साल के बाद में जो ये जनरेशन
နောက်ငါးနှစ်စနစ်အတွင်းဆုံးဖြတ်ချက်ချရတဲ့နေရာတစ်ခုကိုဒီလူငယ်မျိုးဆက်တွေရောက်လာတဲ့အခါမန်ကာတဘာဝပဝန်းကျင်ထင်းသေးရေးအတွက်တိတ်ကိုအရေးပါလာပါလိမ့်မယ
်မန်ကာတောအုပ်ကိုကာကွယ်ထင်းသေးရမယ့်နေရာတစ်ခုဖြစ်အာနာပိုင်တွေဖက်ကတရားဝင်သတ်မှတ်လာအောင်ရည်ရွယ်ထားတာဖြစ်တဲ့အတွက်ဒီနေရာမှာနောက်မျိုးဆက်လူငယ်တွေရဲ့အခန်းကဏ္ဍကအရေးပါလာနိုင်ပါတယ်VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကို American ပြည်ထောင်စုမြို့ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ America မှာနိုင်ငံရေးခလုံးခွင့်ရဖို့စောင့်နေတဲ့လူတွေအတွက်လုပ်ငန်းအစီအစဉ်တစ်ခုဖန်တီးပေးထားတဲ့အကြောင်းတင်ပြပါမယ်။ American နိုင်ငံမှာနိုင်ငံရေးခလုံးခွင့်ရဖို့စောင့်စားနေတဲ့စမ်းသပ်လုပ်ငန်းအစီအစဉ်မှာ Haiti နဲ့ဗဟိုအမေရိကဒေသကရွှေ့ပြောင်းအခြေချသူတွေပါဝင်လုပ်ကိုင်နေကြပါတယ်။အမေရိကန်နိုင်ငံတက်ကဆစ်ပြည်နယ်မက်အလန်ကနေဗစ်တာဟူဂိုကာစတီလိုပေးပို့လိုက်တဲ့သတင်းဆောင်မကိုတော့ဦးတင်မောင်တန်းကတင်ပြထားပါရရှင်
။နေကြမှာရှိတဲ့တာပေါင်းကိုတန့်ရှင်းရမှာမက္ကဆီကိုနိုင်ငံရေနိုဆာမြို့မှာရောက်နေကြတဲ့ပျောက်ရွှေ့အခြေချနေထိုင်လူတွေကကူညီလှုပ်ကြိုင်ပေးနေကြပါတယ်။ဂျူအန်ပက်ဘလိုမူရစ်ကအခုလိုပြောပါတယ်
Nosotros preferemos
နေဇက်ဖြတ်စွန့်စားရတာထက်ဒီမှာအေးအေးဆေးဆေးထိုင်ဆောင်တာကိုကျွန်တော်တို့ပိုကြိုက်ပါတယ်။
အမေရိကန်တဲကိုတရားမဝင်ဖြန့်ဝင်ပြီးအသက်မဆုံးရှုံးဖို့ဒါမှမဟုတ်ပြန်အဖို့မခံဖို့ဟေတီနဲ့ဗဟိုအမေရိကကရွှေပြောင်းအခြေချလိုသူထောင်ပေါင်းများစွာကဆုံးဖြတ်ထားကြပါတယ်တရားဝင်ဝင်ရောက်နိုင်ဖို့နိုင်ငံရေးခလုံးကွင်းတောင်းခံပြီးမက္ကဆီကိုနိုင်ငံမှာစောင့်ဆိုင်နေကြတာပါဟေတီကလာတဲ့ဘာဂိုမီအက်ဇန်တက်ကတော့အခုလိုပြောပါတယ
် Nosotros venimos para ayudar
ကျွန်တော်တို့ကလူကောင်းတွေဆိုတာပြသဖို့ရောက်တဲ့အရာမှာဝိုင်းဝန်းကူညီကြတာပါ
ရေနိုဆာမြို့မြူနစ်ပယ်ကစီစဉ်တဲ့ယာယီစမ်းသပ်အစီအစဉ်မှာဒီရွှေပြောင်းအခြေချလူသူတွေကလှုပ်အားပေးကြပါတယ်။ရွှေပြောင်းအခြေချသူတွေရဲ့စခန်းစန်တာဒီဗီဒါကိုဒီစီစဉ်မှာဘာသာငွေချထားပေးပါတယ်။ဘဝရဲ့လမ်းလို့အမည်ရတဲ့စေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကစခန်းနေသူတွေကိုအစားအသောက်နဲ့အကူအညီပေးပါတယ်။ရေနိုဆာပြည်သူ့ဝန်ဆောင်မှုဌာနကအီလီယာစစ်လေဂျာကစားကအခုလိုပြောပါတယ
်။ It's un proceso que
စင်တလို့အသုံးပြုနိုင်အောင်ဒေါ်လာ7တန်းခွဲချထားဖို့အတည်ပြုပြီးပါပြီ
။နိုင်ငံရေးခလုံးခွင့်လျှောက်ထားလူသူတွေကို Texas ပြည်နယ်ဟီဒန်ခိုးလူဝေးမှုကြီးကြပ်ရေးစခန်းကို bus car နဲ့ပို့ပေးနေပါတယ်။လူ65ယောက်စံပေမဲ့ကားပေါ်မှာအခု52ယောက်ပဲပါတယ်လို့ကားဆရာကဆိုပါတယ်။ AC အယူဒအဖွဲ့ရဲ့ဆက်သွယ်ရေးကိုယ်စားလှယ် Joanna Salazar ကအခုလိုပြောပါတ
ယ်။ El proceso legal empieza
ဒီစခန်းကိုရောက်လာတာနဲ့ဥပဒေအရရှောက်ထားတဲ့ဖြစ်စဉ်စပါတယ်။မှတ်ပုံတင်ရပါတယ်။နာမည်ဘယ်ကလာလဲမိသားစုလူဦးရေစသဖြင့်အချက်အလက်တွေကျွန်တော်တို့ယူပါတယ
်။ဒီတော့တွင်ရွှေပြောင်းအခြေချကြသူတွေထဲမှာရုရှားနဲ့ခြေချင်းညာမိသားစုနှစ်စုလည်းပါဝင်ပါတယ်။အမေရိကန်မှာပိုကောင်းတဲ့ဘဝခီးကိုရှောက်နိုင်မယ်လို့သူတို့ကမျှော်လင့်ထားကြတာပါ။အခုလိုဆက်ပြောပါတယ
်ဆင်းရဲပြီးတော့ရှောက်ထားတဲ့ဖြစ်စဉ်တစ်ခုလုံးကိုအခမဲ့ကူညီနေကြတဲ့ရှင်းနေတွေဒီစကားမှာရှိကြပါတယ်တခြားကူညီတဲ့အဖွဲ့တွေလည်းရှိပါတယ
်ဟေဒီကလာတဲ့တယောက်ကအခုလိုပြောနေပါတယ
်ကဲလိုထရာဗာယိုဗိုလွန်တာလီယို
လိုအပ်ခြင်းမှာလည်းအမေရိကန်မှာနိုင်ငံရေးခလုံးခွင့်ရခြင်းမှာတယ်လို့ဟေဒီကပြောင်းလာတဲ့ရွှေပြောင်းအခြေချနေလူသူတယောက်ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
ဥတင်မောင်တန်းတင်ပြတော်ရပါရှင်သောတာရှင်များရှင် VOA ကထုတ်လင်းထားတဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ် VOA ကထုတ်လင်းပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာမျိုးသမီး blogger တွေပြောသည်မြမအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့လည်းဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါရှင်။VOA မြန်မာပိုင်းကနေအင်္ဂါနေ့မနက်ခင်းအစီအစဉ်ကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1133 9လိုင်းဒိုမီတာ40 kHz 4433 9လိုင်းဒိုမီတာ58 kHz 5809နဲ့လိုင်းလမီတာ190 kHz 1509တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တသက်ရောင်သတင်းလောအပစင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့ဆ ਾਇ ရအောင်ပါ။ရန်ကုန်ကပေးပို့ထားတာကိုကိုသားညုံကတင်ပြထားပါတယ်ရှင်။
မောင်ငါမစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးတော့ဖြစ်ပွားနေသေးပါတိုက်ပွဲကြောင့်အိုးရင်စွခွာထွက်ပြေးရတဲ့ဒုက္ခသည်တွေဟာမြေမြုံမိုင်းအန္တရာယ်ကြောင့်အိမ်ပြန်နိုင်ဖို့ခက်ခဲနေတယ်လို့ဒေသတွင်းကြံနေသူတွေဟာလည်းတိုက်ပွဲတွေကြားလက်နက်ကြီးဒဏ်ကိုခံနေကြရပါတယ်ဒီကြောင့်သတင်းတော်မှတ်စုရန်ကုန်ကနေပြီးတော့သတင်းပေးပို့ပါတယ်ကျွန်တော်သားညူပြောပြမှာပါစရနာသိမ်းပြီးတဲ့နောက်ပိုင်းကရင်ပြည်နယ်၊ကယားပြည်နယ်တွေအပြင်လက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပါမြေမြုံမိုင်းတွေကိုကြေကြေပြန့်ပြန့်တုံးနေကြတယ်လို့ဒေသခံတွေကပြောပါတယ်။စီးရဲတာစီရဖို့အတွက်မိုင်းတွေကိုလက်နက်ကင်အဖွဲ့အစည်းတွေဘက်ကအသုံးပြုလို့ရှိပေမဲ့အရက်သားတွေပဲအများဆုံးထိခိုက်ကြရတယ်လို့စကိုင်းတိုင်းအရက်ဖက်အဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်
။တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူချင်တော့အားဖြစ်ပေါ်လေ။နှစ်ဖက်စလုံးကတစ်ဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုံမိုင်းတွေကိုထောင်ထားလေရှိတယ်ပေါ့လေအာနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေဒီမြေမြုံမိုင်းရဲ့ဆိုကြောကတစ်ဖက်ရန်သူဒီမကဘဲနဲ့ဇာဝတ်နေရေးအတွက်တောင်ရသွာဥယျာဉ်ချမ်းလုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနိုင်မှုရှိပါတယ်ပေါ့လေတော်တော်များများအပြစ်မဲ့တဲ့ပြည်သူတွေကမြေမြုံမိုင်းတန်းကြောက်အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
မြေမြုံမိုင်းတွေကိုလက်နက်ကင်အဖွဲ့တွေကအသုံးပြုနေကြပြီးမြဲအရက်သားပြည်သူတွေကပဲထိခိုက်အများဆုံးဖြစ်နေတယ်လို့ရပ်ဖက်အဖွဲ့တွေကသတိပေးထားပါတယ်။တချို့စစ်ရှောင်တွေဟာတနစ်ကျော်လောက်ကိုအိုးပြစ်အိမ်ပြစ်ဘေးလွယကိုထွက်ပြေးခဲ့ကြရတာပါ။သူတို့ရဲ့နေအိမ်တွေစီကိုပြန်သွားနိုင်ဖို့အတွက်ကမြေမြုံမိုင်းအန္တရာယ်ကြောင့်အခက်တွေ့နေရပါတယ်။ကယားပြည်နယ်မှာတော့2021ခုနှစ်ဇွန်လနောက်ပိုင်းကစပြီးတော့မြေမြုံမိုင်းကြောင့်မလို့ရပ်သားအနည်းဆုံး20လောက်တေဆုံးတရာရခဲ့တယ်လို့ KNI လူခွင့်ရေးအဖွဲ့ကမှတ်တမ်းပြုစုထားပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့မောင်းတော်မြောက်ပိုင်းမှာလည်းဆက်သွယ်ရေးလိုင်းတွေပြတ်တောက်ပြီးတော့တိုက်ပွဲတွင်ပိတ်မိနေတဲ့ကြေးရွာတွေအများပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဩဂတ်လ26ရက်နေ့ကလေးကတိုက်ပွဲပြင်းထန်နေတဲ့မောင်းတော်မြောက်ပိုင်းမှာတိုက်ပွဲကြောင့်မလို့ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတယ်လို့ခမောက်စိတ်ဒေသခံတူကပြောပါတယ
်။ပေါ့28ရက်နေ့လေရင်နဲ့လာပြီးတော့ပေါ့ကလေရင်တိုက်လေရင်နှစ်စီးနဲ့လာဖြစ်တယ်။အဲ့ဒီနေ့ကနေကျွန်တော်တို့ညဘက်ဟိုလောက်ကနေ9နာရီလောက်ကနေဆက်သွယ်လို့မရတော့ဘူးဖုန်းလိုက်ကအဲ့အဲ့ဒီရောကဒေသခံဒီဘက်ကတချို့ပြေးလာတဲ့သူတွေနဲ့တွေ့တော့ပြောတာကတော့ဒီဖုန်းတာဝါတိုင်ကဘာလဲလေရင်နဲ့ပြစ်တဲ့ကဖြိတော့တယ်ဆိုပဲအဲ့လိုလိုမြင်ခဲ့တယ်အဲ့ဒါသူတို့လည်းအတိအကျမသိဘူးအဲ့ကြောင့်မို့လို့ဟိုတာဝါတိုင်ဟိုကြောင်ဖြစ်တယ်လို့ထင်ကြတယ်အကုန်လုံးကဖြစ်လို့ဖြစ်နိုင်ပါတယ်အဲ့ဒီအပေါ်တေးတေးလောက်ကကြာတာ
ဆက်သွယ်ရေးပြတ်တောက်နေတဲ့မောင်းတော်မြောက်ပိုင်းကခမောက်စိတ်ဒေသဘက်မှာတိုက်ပွဲတွေတွင်ပိတ်မိနေတဲ့ကြေးရွာတွေကအများပြားကိုရှိနေတာပါအဲ့ဒီကြေးရွာတွေမှာပြီးခဲ့တဲ့လကလေးကစနေခါတွေလည်းနေပါလာပြီးတော့လက်ရှိမှာအဆက်အသွယ်မရတာကြောင့်ပိတ်မိနေသူတွေဘယ်လိုရှိနေသလဲဆိုတာကိုတော့မသိရဘူးလို့ထွက်ပြေးနေရတဲ့ခမောင်းစိတ်ဒေသခံတွေကပြောပါရယ်အာနာသိမ့်ပြီးတဲ့နောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနေတဲ့ငွေတကာအဖွဲ့တွေအရက်ဖက်လူမှုအဖွဲ့အစည်းတွေပြည်တွင်းအဖွဲ့အစည်းတွေရဲ့ခီးတွာလာကွန်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာကန့်သတ်ချက်တွေကရှိနေပါရယ်အခုလိုကန့်သတ်ချက်တွေကြောင့်ရခိုင်မြောက်ပိုင်းမှာကြံနေသေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစစ်နေအခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်မှာအခုချိန်ထိကိုအကြောင်းမျိုးမျိုးကြောင့်နေရပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်ဥယေက9000နီးပါးရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းဒီစစ်ဘေးဒုက္ခသည်ကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့ခီးတွာလာရေးနဲ့စစ်နေအခါထောက်ပံ့မှုတွေကိုစစ်ကောင်စီကကန့်သတ်ထားတယ်လို့လူမှုကူညီသူတွေကပြောကြပါတယ်။အခုလိုမျိုးကန့်သတ်ချက်တွေကြောင့်စစ်ဘေးဒုက္ခသည်စခန်းတွေမှာစနေခါပြက်လက်တာတွေနဲ့ရင်ဆိုင်နေရတယ်လို့လဲစီပီဒုက္ခသည်တွေကပြောပါတယ်ရခိုင်ပြည်နယ်မှာ3ရက်အတွင်းလက်နက်ကြီးကြီးထိမှန်ပြီးတော့ရသားသေဆုံးတာ4ဦးထိရှိခဲ့ပြီးတော့ဒဏ်ရာသူက10ဦးထိရှိခဲ့ပါတယ်နေ့စဉ်လူလူပဲပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒေသခေါ် KNP ရဲ့ဒမောဆိုးမြို့နယ်အရှိတ်ဘက်ချမ်းမှာတိုက်ပွဲတွေရှိနေတဲ့ချို့နေရာတွေမှာဆိုရင်လက်နက်ကြီးလက်နက်ငယ်ပြစ်ခတ်တံတွေကဆက်ပြီးတော့ကြားနေရတယ်လို့ဒမောဆိုးအရှိတ်ချမ်းစီပီရှောင်းသူတွေကပြောပါတယ် တိုက်ပွဲမရှိတဲ့အချိန်မှာလည်းဥတီယာမရှိလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့လေကြောင်းသုံးတိုက်ခိုက်မှုတွေကလည်းစစ်ကောင်စီဘက်ကမကြာခဏလုပ်လို့ရှိတယ်လို့စစ်ပေးဆောင်တူကပြောပါတယ
်။နေနဲ့ဘုံကြီးရဲ့ရောကလေးတွေစာပြေကြောင်းတွေကဖြစ်ကုန်တယ်။အဲ့လိုတိုက်ပွဲမဖြစ်ဘူးမဖြစ်မနဲ့ကြဲတာကလေးတွေစာပြေနေတတိယဒီမော့ဆိုဘာတော့အချိန်မှန်လဲလက်နက်ကြီးကထုခံရတယ်ဗော။တိုက်ပွဲမဖြစ်ဘူးလေမဖြစ်ပဲသူကဖြစ်တာတော့6မိုင်ပဲဖြစ်တာဒါပေမဲ့သူက30တိုင်းပေါ့တနေရာဖြစ်ရင်မဖြစ်တဲ့နေရာတွေကလိုက်ရန်ထုတာသူတို့စစ်ကြောင်းထိုးရင်ဟိုဘက်ကကလေးတွေနဲ့ဖြစ်ကြတာဗော။စစ်ကြောင်းထိုးရင်တော့အများကြီးဖြစ်တာပဲစစ်ကြောင်းထိုးရင်ဖြစ်တာပဲ။ဒါကြမ်းလည်းမဖြစ်ဘဲနဲ့လက်နက်ကြီးရထုတာသူတို့ကမသိငါတဲ့နေရာတွေဗော။
စကိုင်းတိုင်းကမ်ဘလူမြို့နယ်နဲ့ကောလင်းအဆက်အောင်ချမ်းသာကျေးရွာနီးမှာတော့ဩဂတ်စ်လတတိယပတ်ထဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။အဲဒီမှာတော့စစ်ပီးရှောင်နေကြတဲ့ကောလင်းမြို့နယ်အနောက်ချမ်းကျေးရွာတရာကအမျိုးသမီးတဦးနဲ့ကလေးနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။ဟုတ်ပါဘူး။အဲဒီတော့30လောက်တော့ကြားတယ်လို့ကြားတယ်ကျွန်တော်တို့လည်းနောက်ဆုံးလေရင်နဲ့ဆက်ဖိုက်တာနဲ့ဆက်ဖိုက်တာနဲ့အသုံးကြီးနောက်ပြီးကျွန်တော်တို့အပေါ်ကနေဟိုပဇင်းကနှစ်ခေါက်ပဇင်းကလည်းလာပြစ်တယ်နော်ဆက်ဖိုက်တာနဲ့လည်းတိုးရဲပုံကျတော့ဟုတ်ကျွန်တော်တို့ကတော့ဟိုကိုယ့်ရောကိုယ်ပြန်ပြီးတော့စုပ်ပြီးခဲ့ရတာပါဘောနော်ကျွန်တော်တို့ဘက်က၃ရောက်လောက်တော့ဒဏ်ရလို့ပြောမစိုးရင်ရဘူးဘောနော်အဲဒီတိုက်ပွဲပြီးတဲ့နောက်မှာကျွန်တော်တို့ဘက်ကဒါပကပရိပါရီအကုန်လုံးကဒီရက်တွေပေါ့နော်အကုန်လုံးချောင်ချာနေရတော့သူတို့ကညာဘက်ကိုဟိုချက်ဖိုက်တာနဲ့ဒါဘုံလာကျေးပြီ။အဲ့တော့အဲ့မှာကျွန်တော်တို့ဒီတူကာမီ၃ယောက်အဲ့မှာပုံသွားတာပေါ့နော်ပုံဘုံပြီးတော့
စကိုင်းတိုင်းပြည်ပြည်သူ့ကော်ဂွေတက် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်တဲ့အတွက်ထိုးစစ်ဆင်တာဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြပြောဆိုခဲ့ပူပါတယ်။ဒေသခံတွေကလည်းဒီနမီရှင်းလင်းရေးလုပ်နေတဲ့စစ်စင်အတွင်သူတို့ရဲ့ကျေးရွာနေအိမ်တွေကိုစစ်တပ်ဘက်ကနေပြီးတော့မိရှုဖျက်ဆီးတာခံရတယ်ဆိုပြီးပြောနေပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားပြည်ရင်းစစ်တမ်းကြောင့်နေရာစွန့်ခွာနေရတဲ့ဒုက္ခသည်တွေမှာအိမ်ပြန်နိုင်ဖို့အခုခက်ခဲနေတယ်လို့လူကြုံမှုကလည်းကင်းမဲ့နေပါတယ်။အခုတခါဆရာနာသိမ့်ပြီးတဲ့နောက်ပေါ်လာတဲ့လက်နက်ကင်ဖွဲ့ရည်နဲ့ပါတချို့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေလို့လက်နက်ကြီးတံကိုလည်းအတော်ဆုစုကိုခံစားနေရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညဦးပါ
အနာတိတ်မှုနောက်ပိုင်းစစ်ပွဲတွေရဲ့ရိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းထောက်မှတ်စုကိုကိုသားညုံတင်ပြခဲ့တာပါရှင်။ခုတော့စစ်ပွဲရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်လတာအတွင်းမိုးများပြီးတော့မကြာခဏအရေးကြီးတာကြောင့်ပြည်နယ်၃ခုမှာသီးနှံတွေပျက်စီးသွားပါတယ်။ဒီကိစ္စကြောင့်နိုင်ငံတွင်းမှာရေတိုအနေနဲ့ဆန္ဒရိက္ခာပြဿနာတက်နိုင်ပြီးရေရှည်မှာတော့စစ်ပွဲရေထိခိုက်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်။အပီသတင်းဆောင်မတွေကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိမ်းထိုက်ကတင်ပြထားပါတယ
်။ပါကစ္စတန်နိုင်ငံရဲ့သုံးပုံတစ်ပုံကရေကြီးမှုနဲ့ရင်ဆိုင်နေရတာပါ။ရေကြီးတာကြောင့်အဆောက်အုံတွေစီးပွားရေးနဲ့စိုက်ပျိုးမြေတွေပျက်စီးရသလိုဇွန်လလယ်ပိုင်းကတည်းကလူပေါင်း1,200ကျော်သေဆုံးရပြီလည်းဖြစ်ပါတယ်။စံချိန်တင်ရေးကြီးတာကြောင့်အိမ်တသန်းနီးပါးပျက်စီးခဲ့ရတဲ့ဆင်းရဲတဲ့အစ္စလာမ်နိုင်ငံကိုအရေးပေါ်ထောက်ပံ့ဖို့ကုလသမဂ္ဂကရန်ပုံငွေဒေါ်လာတန်160ပန့်ကျထားပါတယ်။နိုင်ငံတချို့ထံကအကူအညီတွေရရှိထားပြီးတချို့နိုင်ငံတွေကလည်းအကူအညီတွေပေးပို့နေကြကြောင်းပါကစ္စတန်ကပြောပါတယ်။တရားတွေလမ်းတွေပြုချမှုကနေကောက်ပဲသီးနှံတွေပျက်စီးမှုအပါအဝင်ရေးကြီးတာကြောင့်စီးပွားရေးအရာဆုံးရှုံးမှုဟာဒေါ်လာ10ဘီလီယံလောက်ရှိမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကစိုက်ပျိုးရေးအချက်အချာဆင်းပြင်းနယ်တွင်ကစုကားမြို့မှာလက်တလော့ရေးကြီးတာကြောင့်ပျက်စီးနေတဲ့လေခွင်းတွေတဲကိုလမ်းလျှောက်ရင်းလေသမားဘာရှာအမက်ကပျက်စီးမှုပမာဏကိုတွက်ချက်နေပါတယ
်။ဆရဂါရောကတော့ဟာလ်ဘယ်ကူလ်တဘာဟိုဂဲ
ကျွန်တော်တို့အိမ်တွေလည်းပြက်သွားပါတယ်။လီဟာပြင်းထဲမှာအိတ်နေရပါတယ်။အိမ်တွေပြန်ဆောက်လို့ရပါတယ်။ဒါပေမဲ့6လကြာကျွန်တော်တို့အားထားနေတဲ့သီးနှံတွေကတော့ပျက်စီးကုန်ပါပြီ။ဝါကုန်းတွေလည်းပျက်စီးသွားပါပြီ။ကြံတွေရောဆွန်ပလွန်ပင်တွေရောပျက်စီးသွားပါပြီ
။ခကြီးဝကြီးတီဝဘီဘယ်ကူလ်ခတ်တမ်ဟိုဂိ
စိုက်ပျိုးထုတ်လုပ်ရေးမှာအဓိကချတဲ့မွေးမြူရေးတိရစ္ဆာန်တွေလည်းရေကြီးတာကြောင့်သေဆုံးချရပါတယ်။စင်ပြင်းတဲ့ကခိုင်ပါခရိုင်ဟာဆိုရင်စွန်ပလွန်ထုတ်လုပ်တာကြောင့်ကြောကြတဲ့မြို့ဖြစ်ပြီးအခုတော့ထုတ်ကုန်အလုံးဆုံးရှုံးခဲ့ရပါတယ် ကုန်သည်သူဖြစ်တဲ့အလီဒီနိုကအခုလိုပြောပါတယ
်ခကျူတီကျိုရဲမိုဖက်ဆယ်လတီဘော့ဘမ်ပါ
ကျွန်တော်တို့ကဆွန်ပလုံကိုကြီးကျယ်စိုက်ခဲ့တာပါဒါပေမဲ့လည်းစိုက်တော့မဲ့အချိန်မှာမိုးစပြီးရွာတာကြောင့်ကျွန်တော်တို့အားလုံးဆုံးရှုံးပါတယ်တချို့ကတော့မြေပေါ်ကိုလဲကုန်တာကြောင့်ပျက်စီးရပြီးရောင်းလို့မရနိုင်တော့ပါဘူးဆွန်ပလုံဒီ6တွေရဲ့30ရာခိုင်နှုန်းလောက်တော့အကောင်းရခဲ့ပြီမြဲအခုတလောမိုးရွာတာကြောင့်ပျက်စီးသွားပါပြီ
နိုင်ငံရဲ့အထူးကသီးနှံတစ်ခုဖြစ်တဲ့ဝါခွန်ဟာလည်းစုခုရမယ့်အချိန်ကိုရောက်နေပါပြီနိုင်ငံရဲ့ဝါခွန်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းရှိတဲ့စင်းပြည်နယ်တွင်မှာအလုံးနီးပါးဆုံးရှုံးသွားပါတယ်ပြည်내တွင်ကကြံစိုက်ပျိုးမှုအလုံးရဲ့ထဝယ်နိဗာပျက်စီးပြီးနောက်ထပ်အဓိကသီးနှံဖြစ်တဲ့စဘာကတော့စင်းပြည်내တွင်မှာအလုံးနိဗာပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စိုက်ပျိုးရေးအရာရှိစာအီအီတီစ်အလီရှာကအခုလိုပြောပါတယ
်။ပါကစ္စတန်အဂရီကလ်ချာကန်ထရီဟဲ
ပါကစ္စတန်ကစိုက်ပျိုးရေးနိုင်ငံဖြစ်ပါတယ်။စင်းပန်ဂျန်နဲ့ဘလူချစ်စတန်ပြည်내တို့ကစိုက်ပျိုးရေးအတွက်အရေးကြီးဆုံးပြည်내တွေဖြစ်ပါတယ်။ဝါကုန်းနဲ့စဘာစိုက်ကြပါတယ်။အခုတော့ဒီပြည်နယ်၃ခုလုံးမှာရေကြီးမှုဒဏ်တင့်ခဲ့ပြီးအထူးသဖြင့်တော့ဆင်းနဲ့ဘလူချစ်စတန်ပြည်နယ်တို့မှာဖြစ်ပါတယ်။စွန်ပလွန်သီးနဲ့လူသေများတဲ့ခိုင်ပွားခရိုင်လည်းပျက်စီးသွားပါတယ်။လာမယ့်စိုက်ပျိုးရာသီအတွက်နောက်သီးနှံစိုက်ပျိုးဖို့လယ်သမားတွေမှာရိုးစိတ်ရှိတော့မှာမဟုတ်ပါဘူး။လက်တလောကာလတို့အတွင်းလူတွေကိုကြွေးမွေးဖို့တောင်မလောက်ငါတော့ပါဘူး။အစိုးရအနေနဲ့အခက်အခဲကြီးနဲ့ရင်ဆိုင်ရမှာပါ။
မိုးရွာသွန်းမှုနဲ့ရေချီးတာတွေကြောင့်အစိုးရတူလောင်ထားတဲ့စားနပ်ရိက္ခာတွေလည်းပျက်စီးခဲ့ပါတယ်။နောက်ထပ်သီးနှံစိုက်ပျိုးရာသီအတွက်အစိုးရအနေနဲ့မျိုးစေ့တွေတင်သွင်းရမယ့်အနေအထားရှိပါတယ်။ဆုံးရှုံးမှုတွေကြောင့်နိုင်ငံရဲ့စီးပွားရေးလည်းအတော်လေးထိခိုက်နိုင်ပါတယ်။ပါကစ္စတန်ရဲ့ပြည်ပတင်ပို့မှုအများစုကဝါကွန်ထုတ်လုပ်မှုအပေါ်မှာမှီခိုရတဲ့ခြိတယ်တွေလိုမျိုးစိုက်ပျိုးရေးအခြေခံကုန်စည်တွေဖြစ်ပါတယ်။စိုက်ပျိုးရေးအရာရှိစာအီအင်တီစ်အလီရှာကအခုလိုပြောပါတယ
် GDP ہمارا ہے وہ
ကျွန်တော်တို့စီးပွားရေးကစိုက်ပျိုးရေးအပေါ်မှာမှီခိုနေရပါတယ်စိုက်ပျိုးရေးအပေါ်မှာအပြည့်အဝမူတည်နေပါတယ်ကျွန်တော်တို့ရဲ့ပြည်ပတင်ပို့မှုအများစုကစိုက်ပျိုးရေးကိုအခြေခံပါတယ်တခြားကုန်ထုတ်လုပ်မှုကြီးကြီးမားမားမရှိပါဘူးစင်းပန်ဂျန်နဲ့ဘလူချစ်စတန်ကသီးနှံတွေပျက်စီးသွားခဲ့ပါပြီဒါကြောင့်လဲပါကစ္စတန်ရဲ့စီးပွားရေးကတေချာပေါက်ကျဆင်းသွားပါလိမ့်မယ်နေ့စဉ်ဆိုသလိုကျွန်တော်တို့ငွေကြေးကအမေရိကန်ဒေါ်လာနဲ့ရှင်ရင်ဈေးကျလာပါတယ်အခုတော့ပြည်ပကနေစားနပ်ရိက္ခာပါပြန်လဲတင်သွင်းရမှာကြောင့်နောက်ထပ်ပြီးတော့ကြာအောင်မှာပါကျွန်တော်တို့မှာစားစရာစားနပ်ရိက္ခာမရှိသလိုနောက်ထပ်သီးနှံအတွက်မျိုးစေ့လည်းမရှိပါဘူ
းပါကစ္စတန်မှာမုတ်တုံမိုးကပုံမှန်အဖြစ်ဇူလိုင်လအတွင်းမှာစတင်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့မိုးသည်ထန်မှုကဇွန်လအတွင်းမှာစတင်ခဲ့ပြီးတဲ့နောက်ရေကြီးခဲ့တာပါလူပေါင်းတန်းချီဒုက္ခရောက်စေတဲ့ပုံမှန်မဟုတ်တဲ့လွန်ခဲ့တဲ့ရာသီဥတုအခြေအနေတွေဟာရာသီဥတုပြောင်းလဲမှုကြောင့်အဓိကဖြစ်ရတာလို့သိပ္ပံပညာရှင်တွေကပြောပါတယ်။တချို့နေရာတွေမှာရေကျသွားပြီမဲ့လဲစင်းပြည်နယ်တဲမှာတော့အခြေအနေဆိုးရွားနေပြီးကယ်ဆယ်ရေးလှုပ်သားတွေကလူတွေကိုလှေတွေနဲ့ကယ်ထုတ်နေရပါတယ်။ရေကြီးထန်တဲ့ထောင်းနဲ့ချီတဲ့လူတွေဟာဖြစ်တယ်လို့ဆောက်ထားတဲ့အိမ်တွေနဲ့တဲတွေတဲမှာနေထိုင်နေကြရပါတယ်။Adesh Sharas ha K International ye Pakistan sa ya hnyut cha ye mu phit par de sin ne Baluchistan pinary ha athu thaphit so so ywa ywa thi kai de lu tu ga pyo par de
the whole village is washed away
ti ywa long yin nit twa par de ni sia le ma shi de lu ti nan a long le pyesi twa par de di de ta re ma ye de wit ni da ga ပိုပြီဆိုးရိမ်စရာဖြစ်ပါတယ်။နောက်ရာသီမှာစိုက်ပျိုးရေးလုံနိုင်မှာမဟုတ်ပါဘူး။ဒါကြောင့်လာမယ့်အောက်တိုဘာမှာဆက်မယ်စိုက်ပျိုးရေးရာသီမှာမစိုက်နိုင်ဖြစ်သွားနိုင်ပါတယ်။အဲ့ဒီရာသီမှာမစိုက်ပျိုးနိုင်ဘူးဆိုရင်တော့နိုင်ငံတွင်းမှာဆက်နှစ်ရိတ်ခါလုံခြုံရေးအတွက်အခက်အခဲပိုဖြစ်လာနိုင်ပြီးဘေးဒဏ်သင့်လူထုအတွက်တည်းမဟုတ်ဘဲအလုံးအတွက်ဖြစ်ပါတယ်လို့သူကပြောခဲ့တာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုးရွာသွန်းတာရပ်သွားပြီးမြဲလေနိုင်ငံတွင်းကဒေသတွေမှာရေနစ်မြုပ်နေဆဲဖြစ်ပြီးအဓိကမြစ်ကြီးတွေဖြစ်တဲ့အင်းတုနဲ့ဆွတ်တုမှာလည်းမြစ်ရေမြင့်တက်နေဆဲဖြစ်ပါတယ်ရှင
်မတင်ကြီးတင်ဆက်ထားတဲ့စီပွားရေးအစီအစဉ်ကိုကြားခဲ့ရတာပါရှင်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်အလဲပါအရှက်ဘက်ဆေးရုံတင်မောကြီးတွေထဲမှာနှောက်ဆုံးပေါ်နေပညာသုံးကိရိယာတွေတက်ဆင်ထားတဲ့ကဒင်နီယာဆန် Global Mercy ဆေးရုံတင်မောကြီးဟာကမ္ဘာအကြီးဆုံးလည်းဖြစ်ပါတယ်။ခွဲစိတ်ကုသဖို့လက်လမ်းမမီတို့တွေအတွက်အခမဲ့ပရာဟိတကူညီကုသပေးမဲ့အစီအမြင့်ဆေးရုံတင်မောကြီးအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
We always knew we wanted to wait to officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Ships Prahita အဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားရေးမှူးမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောတကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့12ထပ်ပါအေယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,800အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose built hospital, so this is Mercy Ships first hospital that we've designed from scratch with our partners and
ဆေးရုံတစ်ခုဖြင့်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်ဓာတ်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာနည်းပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to free to affordable, to timely and
ကဘာမှာခွဲစိတ်ကူတာမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂါကိုတည်ပြီးတည်င်းပတ်အတွင်းမြန်မြန်ဆန်ဆန်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီချောင်စောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ African Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒယ်နိုလာခုတည်းနိဘင်နမဖို့ရောက်လာမှာတော့အပတာလုံးတော့
မာစီရှစ်ပြည့်တင်မောကြီးဓာကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂဖြစ်နေတာကိုမာစီရှစ်ဝန်ထမ်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစင်းမြင့် Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကုရေသူနာပြုရေတခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကရင်လေးကိုအထူးဒီဇိုင်းလုပ်ထားတာပါကရင်အောက်မှာလူနာကိုပြုစုသူအိတ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိတ်ပါလိမ့်မယ်အဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာနည်းပညာတွေနဲ့ကိရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
အာဖရိကတိုက်နိုင်ငံတွေကိုသွာလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ကြောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ
် We see an increasing amount of people from Africa who are helping fellow Africans အ
ာဖရိကတိုက်မှာအာဖရိကလူမျိုးအချင်းချင်းကူညီခြင်းနဲ့ပရာဟိတတွေပုံများလာတာတွေ့ရပါတယ်ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုတင်မောပေါ်မှာပရာဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်ပြောရင်ကမ္ဘာအတိုင်းဝိုင်းကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကုသမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းဝိုင်းကြီးဖြစ်နေတာက Mercy Ships ရဲ့ထူးခြားမှုပါ
။လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships Prahita ဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကုသမှုတွေလုပ်ပေးနေတာပါ။ဒီကမ္ဘာလုံးကခွဲစိတ်အထူးကုရေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာ Prahita ကူညီသူ1000ကျော်ကနှစ်ဆင့်အခုလိုတင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ချခံပြီးတော့လိုက်ပါကုသပေးနေကြပါတယ
်။ We do it from a Christian point of view so we are a Christian mission but we help everybody.
ခရီးယံဘာသာအမြင်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတိုင်းကိုကူညီနေတာပါ။ဘယ်သူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကွယ်ကိုယ်ကွယ်ကျွန်တော်တို့ကကူညီပါတယ်။ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ်။
Mercy Ships Prahita အဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာ100,000ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်။
မျက်လုံးသွားကစလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစစ်မြေနောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စိတ်ကံမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မောတကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတည်င်းလေးဘက်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်ပါပါ။
မေပရာဟိတာဂူညီကုသပေးသွားမယ့်အဆင့်မြင့်ဆေးရုံတင်မောကြီး Global Mercy အကြောင်းဘလော့ဂါတွေပြောသည်များအစီအစဉ်မှာမဆူမြတ်မောင်ကတင်ပြတော်တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလောအစီအစဉ်ကိုလည်းကြားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မယ့်သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ကလုတ်တချက်နှိမ့်ုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တက်တန်ရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီ။ကဘာအဆင်အမြင့်ဆုံး model ပြိုင်ပွဲတစ်ခုကို check သမရနိုင်ငံမှာကျင်းပသွားပါတယ်။အဲ့ဒီမှာတောင်ဆူဒန်က model မလေးနဲ့တရုတ်စပိန်အမျိုးသားလေးဆူရသွားပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတက်တန်ရောင်သတင်းလောမှာမအေးသနာကျော်ကတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘာမှအစ်စ်မြင့်ဆုံးမော်ဒယ်ပြိုင်ပွဲတစ်ခုကို Chess သမရနိုင်ငံ Prague မြို့တော်က Prague ရဲတိုင်းမှာဩဂုတ်လ30ရက်နေ့ကကျင်းပခဲ့ပါတယ်ကမ္ဘာမှာနာမည်အကြီးဆုံး modeling agency တစ်ခုဖြစ်တဲ့ Elite Agency ကကျင်းပတာဖြစ်ပြီးတော့2019ခုနှစ်ကမ္ဘာ COVID ကကြာရောက်ပြီးခဲ့တဲ့ကဒါပထမအဆုံးချိန်ပြန်ပြီးတော့ကျင်းပတာပါနိုင်ငံပေါင်း100ကျော်ကပြိုင်ပွဲဝင်ဖို့လျှောက်ထားသူပေါင်းထောင်ပေါင်းများစွာတွေကနေလူအယောက်30ကိုနောက်ဆုံးအဆင့်စကားတင်ရွေးပြောပြန်ခိုင်းတာဖြစ်ပါတယ်39ချိန်မြောက် Elite Model Look ပြိုင်ပွဲမှာနောက်ဆုံးအဆင့်တက်လာသူတွေက Ukraine လူလေး Sofia Semenova လည်းပါဝင်ပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်တိုက်လို့ဆလိုဗေးကီးယားနိုင်ငံကိုထွက်ပြေးရပြီးတဲ့နောက်သူနေထိုင်တဲ့ Bratislava မြို့မှာသူ့ရဲ့တငယ်ချင်းနဲ့အတူမြို့ထဲမှာလမ်းလျှောက်နေတဲ့သူ့ကို Model Agency ကတွေ့သွားတာပါ။နောက်ရှင်ပြိုင်တော့သူက Elite 2022နိုင်ငံအဆင့်ပြိုင်ပွဲမှာယူကရိန်းကိုစားပြုရွေးချယ်ခံရပါတယ်။ Czech နိုင်ငံကနာမည်ကြီးတဲ့ Model လည်းဖြစ်ဒီပြိုင်ပွဲရဲ့တိုင်သူကြီးလည်းဖြစ်တဲ့ Teresa Maxova ကဒီပြိုင်ပွဲကအခုနှစ်ပိုင်းတွင်မှာပို့ပြီးတော့ကျယ်ပြန့်လာတယ်လို့ပြောပါတယ်။
Since the late and sweet Morris se hrozne zmenil ta
အာရှအာဖရိကအဲ့လိုဒေသတွေပါတကားပွင့်လာလို့မတူကွဲပြားမှုပေါင်းစုံပါဝင်လာပါတယ်။ရှင်ပြိုင်မှုကပို့ပြီးတော့အားကောင်းလာခဲ့တယ်လို့သူကပြောပါတယ်။ဟုတ်ပါတယ်။ဒီပြိုင်ပွဲမှာအနိုင်ရသွားတဲ့အမျိုးသမီးလေး Master John Peter ကတောင်ဆူဒန်နိုင်ငံကဖြစ်ပါတယ်။အမျိုးသားဆုရှင်ကတော့ Sage Shan ဖြစ်ပြီးတော့သူကစပိန်နိုင်ငံကတရုတ်စပိန်အဆက်လေးဖြစ်ပါတယ်။စာကေကစပိန်နိုင်ငံမှာတရုတ်ဆောင်တဲ့ပြည်ချက်အမှုပညာဘာသာရပ်ကိုစီးပူးနေပြီးတော့ model အလုပ်အမှုပညာအလုပ်တွေနဲ့တကွာလုံးကိုရောက်ဖို့ကျင်းတာဖြစ်ပါလိမ့်ရှင်။ဘရာဇီးလ်နိုင်ငံ Rio de Janeiro မြို့မှာတော့ September 2ရက်နေ့ကစတင်ပြီးတော့ Rock in Rio ဂီတပွဲတော်ကျင်းပနေတာပါ။ဒီနှစ်ပွဲတော်မှာပါဝင်ဖျော်ဖြေကြသူတွေထဲမှာ Iron Maiden, Justin Bieber, Dua Lipa, Coldplay တို့လည်းပါဝင်ပြီးတော့ဒီပွဲတော်အတွက် Latin America တခွင်ကဂီတပရိသတ်တွေရောက်လာကြပါတယ်။ပွဲတော်မစခင်ကတည်းက City of Rock, Sitaji Du Rock, Rock Guitar Mural လို့နာမည်ပေးထားတဲ့ပွဲတော်ကျင်းပရာနေရာကိုတော့ဒီဖျော်ဖြေရေးဆင်မြင့်နောက်ဆုံးပဲပြင်ဆင်နေကြချိန်မှာလူ300ကျော်လောက်ရောက်လာပြီးတော့အဲ့အချိန်ကတည်းကပြင်ဆင်နေတာကိုကြည့်ခဲ့ပါတယ်။နောက်ပြီးတော့အဲ့မှာပွဲတော်မကျင်းပခင်ကတည်းကချားရဟတ်တို့ roller coaster တို့နောက်ပြီးတော့ကျိုးကနေတွဲလောင်းခိုစီပြီးတော့ short ဆီရတဲ့ zip line တို့လိုမျိုးအပျော်ကစားစရာနေရာတွေကိုဖွင့်လှစ်ပေးထားပြီးဖြစ်ပါတယ်။ဒီပွဲတော်ကို1985ခုနှစ်ကစတင်ကျင်းပပြီးတော့ပေါ်တူဂီနိုင်ငံက Lisbon မြို့တော်နောက်ပြီးတော့ Spain က Madrid မြို့တို့လိုတခြားနိုင်ငံတွေမှာလိုက်ပြီးတော့ကျင်းပကြတာပါ။ဒီနေ့ Rio de Janeiro ပွဲကတော့ September 3, 4, 9, 10နဲ့17ရက်တို့မှာကျင်းပမှာဖြစ်ပါတယ်ရှင်။
took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. See, that's how they're not a season go. Radio ma a person to nail on yane, in a minute a season in my total and penny variation. ဒီသတင်းတော်ကိုရုပ်ရောသံရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
မိုင်းတနာကြောတင်ဆက်နေတဲ့တက်တန်ရောင်သတင်းလွှာကိုကြားခဲ့ရတာပါရှင်။တသက်ရှင်များရှင် VOA ရဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေ၊သတင်းဘတ်စင် TV မဂ္ဂဇင်းအစီအစဉ်တွေ၊ပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတော်မကနိုင်ငံတကာနဲ့ဒေတာရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကို VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမွကျော်ကပြောပြပေးပါအောင်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့တွဲခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုနောက်တစ်ခေါက်မသွားတော့ဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတည်းကမြန်မာနိုင်ငံကိုရောက်ရှိခဲ့စဉ်ဒေါ်အောင်ဆန်းစုကြည်နဲ့တွဲဆုံခွင့်တောင်းတဲ့အပေါ်ဖြစ်နိုင်ခြေရှိတဲ့သဘောမျိုးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ကြောင်းနဲ့လက်ရှိအခြေအနေမှာဒေါ်အောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့အလုတ်ကျန်းတဲ့ထောင်နှံချမှတ်ခံရတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟစ်ဇာကစင်ကာပူနိုင်ငံမှာတနင်္လာနေ့ကပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီး Liz Truss ဟာ Conservative Party အတွင်းရွေးကောက်ပွဲမှာအနိုင်ရရှိပြီးပါတီခေါင်းဆောင်ဖြစ်သလိုနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်လည်းခန့်အပ်ခံရတော့မှာဖြစ်ပါတယ်။အသက်48နှစ်ရှိပြီဖြစ်တဲ့ Liz Truss ဟာဗြိတိန်နိုင်ငံရဲ့တတိယမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကဘူးမှာရှိတဲ့တန်ရရုရှားတန်ယုံဝင်ပေါက်အနည်းတနည်းလာနေကဘုံတလုံးပေါက်ကွဲခဲ့တဲ့အတွက်တန်ယုံဝန်တန်း2ဦးအပါအဝင်အ ਨੇ ဆုံး6ဦးသေဆုံးခဲ့ပါတယ်။ပြည်ဝင်ဗီဇာလျှောက်ထားဖို့စောင့်ဆိုင်းနေသူတွေကိုစီစဉ်ပေးဖို့တန်ယုံဝန်တန်း2ဦးအပြင်ထွက်လာခြင်းမှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးအမည်မသိအကြမ်းဖက်အဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ကြောင်းရုရှားနိုင်ငံသားရဲ့ဝင်ကြီးဌာနနဲ့မျက်မြင်သက်သေတွေကိုကိုးကားပြီးရုရှားသတင်းဌာနတွေကပြောဆိုခဲ့ပါတယ်။ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့သူရဲ့မဟာမိတ်ရုရှားဦးဆောင်တဲ့ရေနံလုံးလုံးရောင်းချတဲ့နိုင်ငံတွေကရေနံစည်းကိုထိန်းထားနိုင်မှုယူရပြီးထုတ်လုပ်မှုကိုအနှဲငယ်လျှော့ချသွားဖို့သဘောတူလိုက်ကြပါတယ်။ဒါမဲ့အောက်တိုဘာလမှာကမ္ဘာဝယ်လုံအားရဲ့3.1%ရာခိုင်နှုန်းရေနံစီပေါင်းနေ့စဉ်တသိန်းကိုထုတ်လုပ်တာကိုလျှော့ချဖို့ညင်ညာလိုက်ပါတယ်။တရုတ်နိုင်ငံအနောက်ပိုင်းမှာတနင်္လာနေ့ကပြင်းအားငလျင်လှုပ်ခတ်ပြီးအ ਨੇ ဆုံးလူ22ဦးသေဆုံးခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။စီချွန်ပြည်နယ်မှာအဲ့ဒီနေ့ကနေ့လယ်ပိုင်းကပြင်းအား 6.8 အဆင့်ရှိတဲ့ငလျင်လှုပ်ခဲ့တာဖြစ်ပါတယ်။မကြာခဏငလျင်လှုပ်တဲ့စီချွန်နိုင်ငံမှာအခုလောက်ဆုံးကြောင့်အိမ်တွေပြိုလျှက်စစ်မီးတွေပျက်စီးခဲ့ပါတယ်
။တည်တင်းအချင်းချက်ကိုကိုစောင်းမကျော်ကြေညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်းမှုကမတင်ကြီးထိုက်ပြပြီးစက်ပိုင်းဆိုင်ရာအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darius Smith တို့ဖြစ်ပါတယ်။ဒီကနေ့မနက်ဖက်အစီအစဉ်တွေကတော့ line meter 24 40 51နဲ့ line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လမ်းပါစေရှင်။ Video Echo အားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှလောပါ။
This program has come to you from the Voice of America, Washington.